အရင်စေးစိုးရလက်ထက်မှာအကောင့်ထက်ဖို့အောင်မြင်ခဲ့တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအခုအစိုးရတဲ့အနေနဲ့ဆက်လက်ဆောင်ရွက်မယ့်အကြောင်းစိုးရထိပ်ပိုင်းခေါင်းဆောင်တွေရဲ့အစည်းအဝေးဆုံးဖြတ်ချက်တွေဩဝါဒတွေကိုသတင်းစာတွေမှာတွေ့လဲရပါတယ်။ဒါကြောင့်အရင်စေးစိုးရလက်ထက်ကစီမံကိန်းတွေအကောင့်ထက်ဖို့တဲ့နေရာမှာဘလို့ဆောင်ရွက်ပြီးဘာတွေအောင်မြင်ခဲ့ပါသလဲ။ပြည်သူတွေကတော့အဲ့ဒီစီမံကိန်းတွေမှာအားမလို့အပိခိုင်းစေခံရတာတွေသူတို့ရဲ့အိုးအိမ်လဲမြေပိုင်ဆိုင်မှုတွေအသိခံရတာတွေငွေကြေးထည့်ဝင်ရတာတွေကိုပြောဆိုကြပါတယ်။အဲ့ဒီပြောဆိုမှုတွေနဲ့ပတ်သက်လို့ဥပမာအနေနဲ့ရန်ကုန်တိုင်းလှိုင်သာမြို့နယ်အလဲကြီးရွာမှာလက်ရှိကြုံတွေ့နေရတဲ့ဖြစ်ရပ်ကိုဒေသခံတယောက်ပြောပြတာနားဆင်ကြည့်အောင်။
ကျွန်တော်လှိုင်သာမြို့နယ်အလဲရွာကြီးကျေးရွာဘယ်တော့လမ်းမကြီးကွန်ကရစ်လမ်းခင်းတယ်ဆိုပြီးသူတို့ကပြောပြီးတော့ကော်မတီဆယ်ဦးဖွဲ့ပြီးတော့ပတ်စံကောက်တယ်ဗျ။အဲ့ဒီပတ်စံကောက်တဲ့အခါမှာအဲဟိုအဲဒီဟို9000ပင်ကြီးတော့တစ်ကောင်းတော့လုံလန်းရှင်ပါညာလေးတစ်ကောင်းခွဲကောက်တယ်အဲ့ကောက်ထားတာကျွန်တော်တို့တက်ကွန်လေဆယ်လား2010လေးရတဲ့ကနှစ်နာရီခွဲလောက်မကောက်တယ်ကောက်ပြီးတော့ဟိုဒီလမ်းလုံးဝမခင်းအာလူရမခင်းလည်းပတ်သက်ပြန်ပြီးဖို့တောင်းနေကြတောင်းလာတာကတော့ဝင်းလက်ကြောင့်ပဲလုံနေအဲ့ဒီလမ်းကုန်ပြီလေပြည်တော်စုနဲ့တန့်ကန်ကုန်မွေးပါတီကဘယ်လိုလဲအားလုံးပဲပုံလုံးကဟိုအောက်ကျုပ်ရေးရလေသူတို့ပဲဆိုတော့ဘယ်လိုမှတောင်းလို့မရဘူးဗျာအဲ့လိုဖြစ်နေ
ဘကိုးတိုင်းကွာမျိုးနယ်ကအေးမွန်နဲ့တက်ကလာရွာကိုဖောက်တဲ့လမ်းအတွက်ကိုလည်းအနီးတဝက်ရွာတွေကဝိုင်းဝန်းပြီးငွေကြေးထည့်ဝင်ရတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါဗျာ
ကျွန်တော်တို့ဒီကကိုတိုင်းကမှာကြီးကဝါမျိုးနယ်ပေါ့နော်အေးမုံနဲ့တက္ကလာနဲ့လောကဝန်ကြီးကျွန်တော်တို့ဦးယူမှုစိတ်သူအေးမုံနဲ့တက္ကလာကိုဆက်သွေးရေးလမ်းဖောက်ရမှာဆိုတော့ကြီးရွာလူဆိုင်ကိုသူကောက်ခံရမယ်မူဒီပေါ့နော်ဒီတိုင်းကြီးဝေးလုပ်တယ်ပေါ့အဲဒီလုပ်တယ်မှာကျွန်တော်တို့ဒီရွာတွေကြွားတွေတိတိယကြီးကျွန်တော်တို့ရွာရောဒီအေးမုံတက္ကလာလမ်းတော့ကိုခဲ့ရမှာသိသိခဲ့ပြရမယ်ပေါ့နော်ကျွန်တော်တို့ရွာဆိုရင်၅သိအခြားရွာဆို8သိ7သိလို့အဲ့လိုမျိုးထည့်ရတဲ့ရွာကြီးအများကြီးပါပဲခင်ဗျာအဲ့တော့လည်းအင်းမလည်းဆက်သွေးနေတော့ကျွန်တော်တို့ရွာရင်သွားထည့်ပေးရတာကျွန်တော်တို့ရွာမှာပုံရမယ်တော့၅သိဆိုပြီးတော့အုပ်ရတွေလောက်လာတယ်ထည့်ပေးရမယ်
အခုကြားခဲ့ရတာတွေကမြန်မာနိုင်ငံအတွင်းပိုင်းဒေသတွေကဖြစ်ရတချို့ပါ။နေသက်ဒေသတွေမှာတော့အစိုးရကဖွံ့ဖြိုးရေးကိုဘယ်လိုအကောင့်ထည့်ဖော်နေပါသလဲ။ဒီနေရာမှာလည်းဥပမာတစ်ခုအနေနဲ့ကင်းပြည်နယ်မဲသဝကအခြေအနေကို KNU ကင်းမျိုးသားအစည်းအရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ပုံမှုစွလောင်းကိုပြောပြတာကဒီလိုပါ။အ
ဲဒါတရားရင်ကပေါ့လေကျွန်တော်တို့ဒီရှင်းခဏတောင်းလာကျွန်တော်ပို့လိုက်တာကမက်လောက်သေးနေပါတဲ့။အဲ့တော့ဒီကလူဒီပေါ့လေဒေါ်ဂတိရွာမှာပေါ့လေ။အဲ့ဒီမှာသူတို့မျိုးတက်ဆောင်မယ်ဆိုပြီးတော့လာပြီးတော့မြည်ပြီးပါလေလာတိုက်နေတဲ့အကြောင်းနေရာတွေပေါ့လေနောက်ပြီးတော့ဆေးုံနေရာတွေ place ကန်းနေပေါ့လေအခုဆိုလို့ရှိရင် place 30လောက်ရှိမှာပေါ့လေဟောမေသဝဝင်နေနီးရခါကြတော့မေသဝရဲ့ဒီဟိုတည်းမှာရှိခဲ့ဒီအိမ်မျိုးဆိုလို့ရှိရင်ငင်းတဲ့တိမ်ကိုတဲ့၃သိန်းပြရမယ်တဲ့သူတောင်းနေတဲ့သူပြောတာကတော့ဒီတောင်းတဲ့ငွေရလို့ရှိလို့ရှိရင်ညလန်းတို့သူတို့ထောက်မယ်ဆောက်ဦးတို့သူထောက်မယ်သူပြောတာတောင်းသွားတယ်လို့သူပြောတာဟုတ်မှာ
တော်ရရှိနေခင်ဗျာပြီးခဲ့တဲ့မြန်မာစစ်အစိုးရရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအောက်မှာအရက်သားပြည်သူတွေအာရမလိုအပ်ပြီးခိုင်းစေခံရတာတွေကြားခဲ့ရသလိုအိုးအိမ်လဲရမည်တွေအသိခံရတာငွေကြေးကောက်ခံလို့ထည့်ဝင်ရတာတွေကြားလည်းရှိပါတယ်ဒါပေမဲ့ခုနောက်ပိုင်းအကောင့်ထဲပေါ်မဲ့အစိုးရတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာအလားတူပဲပြည်သူတွေစီကငွေကြေးလောက်အားနဲ့ပိုင်ဆိုင်မှုတွေပေးဆက်ရအောင်မလားဆိုတာတော့မသိရသေးပါဘူးခင်ဗျာ